အွန်လိုင်းရာဇမှုတွေနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံကအလို့ရှိနေတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိတ်တန်းတာဝန်ရှိသူနှစ်ဦးကိုတာဝန်ကရပ်ဆိုင်းလိုက်ပါတယ်။တရုတ်ပြည်သူလုံခြုံရေးဘျူရိုကအလို့ရှိသူစင်းမှာပါဝင်တဲ့ UWSA ဆောက်လုပ်ရေးဝန်ကြီးဘာအိုရမ်ဘန်နဲ့ဝါပြည်မှာရှိတဲ့မန်ဂင်ကောင်တီအကြီးအကဲဟီချန်တီရန်တို့ကိုတာဝန်ကရပ်ဆိုင်းပြီးအဖွဲ့ကနေထုတ်ပယ်လိုက်ကြောင်းဒီသတင်းပတ်အစောပိုင်းမှာပဲသတင်းထုတ်ပြန်ခဲ့တာပါ။တရုတ်နိုင်ငံရဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဝါပြည်နယ်ရဲ့အကြီးတန်းအရာရှိတွေရဲ့လုပ်ရဟာအဖွဲ့ရဲ့ဂုဏ်သိက္ခာနဲ့အိမ်နီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကိုထိခိုက်စေတယ်လို့လဲ UWSA ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထုတ်ပယ်ခံရတဲ့ UWSA အရာရှိနှစ်ဦးဗမာရှိနေတယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။ပြောခွင့်ရပုဂ္ဂိုလ်ကလည်းတစုံတရာမှတ်ချက်ပေးတာမရှိပါဘူး။မြန်မာနိုင်ငံပါဝင်ဒေတာရင်းနိုင်ငံတွေမှာအခြေစိုက်လှုပ်ရှားနေတဲ့အွန်လိုင်းရာဇဝတ်ကိုင်းတွေကြောင့်တရုတ်နိုင်ငံသားတွေပါတစားကန်ဖြစ်နေတဲ့အတွက်တရုတ်နိုင်ငံကဒေတာရင်းနိုင်ငံတွေနဲ့ပူးပေါင်းပြီးနှိမ်နင်းမှုကြိုးပမ်းနေတာပါ။အောက်တိုဘာ၁ရက်နေ့တရုတ်နိုင်ငံမှာကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုတက်ရောက်လာတဲ့ကိုကန့်ဒေတာလုပ်ငန်းရှင်၁၁ယောက်ကိုလည်းတရုတ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။မြန်မာအာဏာပိုင်တွေကလည်းမသိငါသူတွေကိုဖမ်းဆီးပြီးတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့တာ2300ကျော်တိရှိပြီလို့ဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။